တာရှင်များခင်ဗျာအခုတစ်ပတ်ဆွေးနွေးပွဲစကဝိုင်းမှာပါဝင်ဆွေးနွေးဖို့ဖိတ်ကြားထားတဲ့ဧည့်သည်တွေကတော့1990ပြည့်နှစ်ရွေးကောက်ပွဲအနိုင်ရခဲ့တဲ့ပလဲမြို့နယ်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဦးတင့်စွေမြန်မာနိုင်ငံတရားရုံးချုပ်ရှေ့နေကြီးဦးကိုနီနဲ့မြန်မာနိုင်ငံရှေ့နေများကွန်ရက်အဖွဲ့တွဲဖက်တွင်မူဦးသိန်းသန်းဦးတို့ဖြစ်ကြပါတယ်မြန်မာနိုင်ငံကလာနေတဲ့သတင်းတွေတိုင်းမှာဆိုလို့ရှိရင်ဒီအခြေခံဖွဲ့စည်းပုံဥပဒေပြင်ဆင်ရေးအတွက်ကိုအမျိုးမျိုးအပုံပုံသတင်းတွေကြားရပါတယ်လွှတ်တော်ထဲမှာဒီအခြေခံဖွဲ့စည်းပုံဥပဒေပြင်ဆင်ရေးအတွက်ဆန္ဒခံယူပွဲကိုဒီဥပဒေကြမ်းတရရနိုင်ဖို့အတွက်ဆွေးနွေးသွားမယ်နောက်ပြီးတော့လာမယ့်မေလကြာလို့ရှိရင်ဒီဆန္ဒခံယူပွဲလုပ်မယ်ဆန္ဒခံယူပွဲလုပ်ပြီးတော့ဒီဥပဒေကြမ်းတရကိုဒီရေးဆွဲမယ်ရေးဆွဲပြီးတဲ့အခါကျတော့မှတခါနောက်တစ်ဆင့်အနေနဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေကြီးကိုပြင်ဖို့အတွက်ဥပဒေကြမ်းတစ်ခုထပ်ပြီးတော့ရေးဆွဲကြအောင်မယ်ဆိုပြီးတော့ကြေညာထားတာတွေကျွန်တော်တို့တွေ့ရပါတယ်အဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီရှုပ်ထွေးနေတဲ့အခြေအနေတွေကိုဟိုဥက္ကဋ္ဌကစပြီးတော့ပြောပြပါခင်ဗျဘာဖြစ်လို့ဒီ2015ရွေးကောက်ပွဲမတိုင်ခင်မှာဒီမေလမှာဒီဆန္ဒခံယူပွဲကိုလှုပ်ရတာလဲဒီဆန္ဒခံယူပွဲရဲ့ရလဒ်တွေကိုရွေးကောက်ပွဲနောက်ပိုင်းဖွဲ့စည်းမဲ့ပါလီမန်လွှတ်တော်ကြတော့မှဆွေးနွေးကြမှာလဲဆိုတာတွေကိုနည်းနည်းတော့ရှင်းပြပါပါခင်ဗျ
ဟုတ်ကဲ့ဥက္ကမောင်ကြီးဒီလိုကျွန်တော်နည်းနည်းလေးပတ်လည်အောင်ပြောရရင်တော့အခုလောလောဆယ်လွှတ်တော်မှာဒီ32ဦးကော်မတီကနေပြီးတော့တင်ထားတဲ့အစီရင်ခံစာကိုဆွေးနွေးတဲ့နေရာကစပြီးတော့ပြောပါမယ်ဒါကတော့ပြည်သက်လည်းတော်တော်များများသိပြီးသားပါပဲကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုဘယ်အချက်တွေပြင်ရင်ကောင်းမလဲဆိုတာကိုကော်မတီဖွဲ့ပြီးတော့32ဦးကော်မတီကနေဆွေးနွေးပြီးတော့လွှတ်တော်ကိုသူတို့တင်နေဗျာအဲ့တော့စဉ်းစားတဲ့နဲ့ပုံမှန်ပြင်သင့်မပြင်သင့်စဉ်းစားတဲ့နဲ့ပုံမှန်အလုံးပေါင်း230သူတို့စဉ်းစားတယ်စဉ်းစားပြီးတော့အဲ့ဒီက14ခုကိုသူတို့ပြင်သင့်ညောင်းထောက်ခံတယ်ကျွန်တော်တို့လေ့လာလိုက်တဲ့အခါမှာအရေးကြီးတဲ့ဟာတော့လူမှုလူလားတာတော့တခုမှတော့အဲ့ထဲမှာမပါပါဘူးအဲ့တော့သို့တော်လည်းပဲအဲ့ဒီ32ကော်မတီကနေပြီးတော့တင်သွင်းတဲ့အစီရင်ခံစာကိုလွှတ်တော်ပါအကြိတ်နဲ့ဆွေးနွေးကြတယ်140ကျော်လွှတ်တော်ကိုယ်စားလှယ်တွေကဆွေးနွေးတယ်အဲ့ဒီမှာတိတိတသားဖြစ်နေတာကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအရေးကြီးတဲ့ပုံမှန်တွေကိုပြင်သစ်ညောင်းအကြံပြုဆွေးနွေးတဲ့အချိန်မှာတပ်ပရောသားကိုယ်စားလှယ်တွေကမပြင်းသင့်ဘူးဆိုပြီးတော့ဥမာ59စလုံးတို့ကျွန်တော်တို့436တို့ပေါ့လေတော်တော်လေးကျွန်တော်တို့ဒီပြည်သူလူထုပြင်ကျင်တဲ့ဟာတွေကိုမပြင်းသင့်ဘူးဆိုပြီးတော့သူတို့ကအတိုက်ခံပြောနေတာတွေ့ရတယ်။ဒီခိုင်ဖြိုးကတောင်တိတ်အတိုက်ခံမပြောဘူးသူကကြားနေပြောပြတာလေးတွေရှိတယ်။အဲ့တော့အဲ့ဒီအခြေအနေမှာပြောဆိုကျွန်တော်တို့ဒီစီဝေးကျင်းပနေဆဲမှာပဲဆွေးနွေးနေဆဲမှာပဲသူရဥရွှေမန်းကနိုင်ငံကြီးကနေပြီးတော့သူကရုတ်တရက်ပြောချလိုက်တယ်ဗျာ။ပြောချလိုက်တာကသူတို့လာမဲ့မေလမှာဆန္ဒခံယူပွဲလုပ်မယ်ပြီးလို့ရှိရင်အဲ့ဒီဆန္ဒခံယူပွဲကထွက်လာတဲ့ဟာတွေကို2016လွတ်တော်အတွက်ကြတော့မှတုံးမယ်ဆိုပြောလိုက်တဲ့အခါမှာလူတွေကတော်တော်များများလေးရှုပ်ထွေးကုန်တယ်process အဲ့ဒါပန်နေလို့တော့ဆန်းစုကြည်ကလည်းပြောလိုက်တဲ့အခါကျတော့ပူပြီးတော့မှကိုနားမလည်ဘူးဖြစ်ကုန်တယ်အဲ့တော့အဲ့ဒါလေးဟာရှုပ်သွားတဲ့မူလအစပဲအကြောင်းကတော့နောက်ပိုင်းကျတော့အခုတော့တဖြည်းဖြည်းရှင်းလာပြီသူတို့က25ရက်နေကြတော့သူတို့ခုဆုံးဖြတ်ချက်တစ်ခုချတယ်အဲ့ဒါကဘာလို့ဆိုတော့လာမယ့်January လမှာကျင်းပမဲ့12ကြိမ်မြောက်ပထမအကြိမ်လွှတ်တော်အစည်းအဝေးမှာဖွဲ့စည်းပုံအခြေခံဥပဒေရဲ့ဘယ်ပုံမှန်တွေကိုပြင်မဲဆိုတဲ့ဥပဒေကြမ်းကိုတင်မဲတဲ့တင်ပြီးလို့ရှိရင်အဲ့ဒါကိုပြည်တော်စုလွှတ်တော်မှာမဲခွဲဆုံးဖြတ်မယ်အဲ့တော့အဲ့ဒါလို့မဲခွဲဆုံးဖြတ်တဲ့အခါမှာအချို့ပြဋ္ဌာန်းချက်တွေကပြည်တော်စုလွှတ်တော်ရဲ့85ရာနှုန်းကျော်အထောက်ခံရင်တခါတည်းပြီးတယ်အဲ့ဒီလိုပုံမှန်ပေါင်းကအလုံးပေါင်း352ခုရှိတယ်ကျန်တဲ့105ခုကြတော့လွတ်တော်က86ရာတုံးထောက်ခံတော်လည်းပဲအတိမဖြစ်သေးဘူးဒီလုံးကျွတ်ဆန္ဒခံယူပဲလုပ်ပြီးတော့ဒီလူလူရဲ့သဘောထားကိုယူအောင်ပြီအဲ့ဒီလိုလူလူရဲ့သဘောထားကိုယူရမယ့်ဟာတွေတကယ်လို့များလွတ်တော်ရဲ့ဆုံးဖြတ်ချက်ထဲမှာပါလာရင်86ရာတုံးကသဘောတူတဲ့ထဲမှာပါလာရင်ဒီလုံးကျွတ်ဆန္ဒခံယူရလုပ်ဖို့လိုတယ်အဲ့ဒါကိုဥရွှေမန်းကဆုံးဖြတ်ချက်ကဘယ်လိုလာမယ်မသိသေးဘူးဒီလုံးကျွတ်ဆန္ဒခံယူပဲလုပ်မယ်ဆိုတော့ तू ကကြိုပြောလိုက်တဲ့အခါမှာကျွန်တော်တို့တော်တော်လေးရှုပ်ထွေးသွားတယ်တကယ်တော့သူရဲ့ process အတိုင်းဆိုရင်ဖွဲ့စည်းပုံချင်ဥတွေပြင်တာကနံပါတ်1ကပြည်တော်စုလွတ်တော်အမှတ်20ရာနှုန်း133ယောက်ကလက်မှတ်ထိုးပြီးတင်ရမယ်အဲ့ဒါအဆင့်1လူ133ယောက်မစုနိုင်ပြီးသွားပြီးရှုံးသွားပြီးကျွန်တော်တို့ဒီလိုမျိုးဆန္ဒခံယူပွဲလဲလုပ်เสียမှာမလို့တော့ဘူးတကယ်လို့133ယောက်စုလို့ရလို့ဥပဒေကြမ်းတက်လာရင်တော့အဲ့ဒီဥပဒေကြမ်းကိုဆွေးနွေးပြီးဆုံးဖြတ်တဲ့အခါမှာ86ရာနှုန်းမထောက်ခံရင်အဲ့ဒါဒုတိယအဆင့်မှာရှုံးသွားပြီးဒီလိုမျိုးဆန္ဒခံယူပွဲဆိုတော့ပေါ်လာเสียအကြောင်းကိုမရှိဘူးဆိုတော့လည်းပဲပြည်လုံးကျောဆန္ဒခံယူွက်လုံမယ်လို့ကြိုပြောလိုက်တဲ့အခါကျတော့ကျွန်တော်တို့မှတော့စဉ်းစားစရာတွေဖြစ်လာတယ်။ဆုံးဖြတ်ချက်ကဘာလဲကြိုပဲသိနေလို့လားလို့ဒီလိုထင်အောင်ထင်မှားတွေဖြစ်လာရတယ်။
ဟုတ်ကဲ့အခုဒီအပြင်မှာလည်းပဲဒီဝေဖန်နေကြပြောဆိုနေကြတဲ့တဲ့မှာအခုလက်ရှိပြည်သူ့လွှတ်တော်ထဲမှာရှိနေကြတဲ့ကိုယ်စားလှယ်ကြီးတွေရောနောက်ပြီးတော့တခါအပြင်မှာ ဒီအရက်ဖက်ဌာနဆိုင်ရာအကြီးအကဲတွေထဲမှာရောအရင်စစ်အစိုးရလက်ထက်ကတမတော်အရာရှိဟောင်းတွေအငိမ့်စားစစ်အရာရှိတွေပါနေတော့ကလူတွေကဒါတွေဟာလှဲ့ွက်တွေပါဒီဥစ္စာအာဏာလက်လွတ်အောင်မှာဆိုလို့တမျိုးတစ်ပုံဝိုးရွားရဖြစ်အောင်လို့တမင်လုပ်နေကြတာပါဆိုပြီးတော့ဆွဆွဲပြစ်တင်တာတွေလည်းကျွန်တော်ကြားနေရတယ်။ကဲဆရာဦးတင်ဆိုရောပြောပါအောင်ခင်ဗျဘယ်လိုများမြင်ပါသလဲ
။ဟုတ်ကဲ့ခင်ဗျအခုဥက္ကမောင်ကြီးပြောသလိုရှုပ်ထွေးပြီးတော့နားလည်ရခက်သလိုဒါကဥကိုကြီးရှင်းပြတာရှုပ်ထွေးတဲ့ချက်တကယ်ရှိနေတယ်စစ်မှန်ကဒါဆိုတာကတော့မှန်တော့ဟိုကျွန်တော်အနေနဲ့တော့ဟိုဝေဖန်ထောက်ပြဖို့တော့ဘယ်ဟာဖြောက်ပြောရမလဲတော့မသိတော့ရှုပ်နေတယ်ခင်ဗျ။အဲ့လိုရှုပ်ရတဲ့အကြောင်းရင်းကအဲ့ဒီတိုင်တမင်မချုပ်ချုပ်အောင်လှုပ်ထားတာဒီကိုခြေခံပြီးတော့တက်ချုပ်အောင်လုပ်နေကြတဲ့ဖြစ်စဉ်သွားနေတယ်လို့ကျွန်တော်ယူဆပါတယ်။သို့သောဥရွှေမန်းကတာဝန်ရှိတဲ့ပုဂ္ဂိုလ်ပေါ့ဗျာ။သူကနေပြောလိုက်တော့ကအဲ့ဒါလွတ်တော့လုံးလုံးလို့ညီဖွဲ့စည်းပုံပြင်ဆင်ရေးလေးဥပဒေဥပဒေတွေနဲ့ညီတာမညီတာပါထား။အဲသူလိုတာဝန်ရှိတဲ့ပုဂ္ဂိုလ်တာဝန်ကသူကလွတ်တော့ဥက္ကဋ္ဌနဲ့မကဘဲနဲ့ဒီစက္ကန့်ဖွံ့ဖြိုးရေးပါတီမှလည်းအဲ့ဒါအဲ့ဒီအရေးကြီးတဲ့ပုဂ္ဂိုလ်ကြီးကို
ဟုတ်ကဲ့
ပါဆိုတော့ကသူတို့မဟုတ်ကဲ့ခင်ဗျအဲ့တော့သူတို့မှဘာရှိနေတယ်လဲဆိုတာကျွန်တော်တို့မှားရတာတော့နည်းနည်းလေးပေါ့လေဟိုမှားနေတဲ့လွယ်လာတော့ဖြော့မလားမသိဘူးဘာဖြစ်သူတို့ကြားထဲမှာတခုကတော့အကျံစီရှိထားတယ်လို့ကျွန်တော်မြင်နေတယ်ခင်ဗျအဲ့ဒါလုံလုံလုံလုံမကြိုက်တာရှိတော့လွယ်ဆက်သမင်ဓာရီရဲ့တပိုင်းပေါ့လေအဲ့တော့ဒီနေ့ဗမာနိုင်ငံရဲ့ဖြစ်စဉ်ကတော့အဲ့ဒီချုပ်ထွေးမှုကြားထဲမှာဒီလိုဟိုမသိနိုင်တဲ့အတိအခက်တဲ့တန်စီမှုတွေတစုံတရာတစုံတရာဆိုရဲကြီးကြီးမားတဲ့တစုံတရာရှိနေတယ်ဒီပုံမှာကျွန်တော်ဆက်လျှောက်ကြအောင်မယ်အနေထားရှိတော့ကပြောတဲ့နာတွေလည်းပြောကြပြီးတော့လွတ်တော်တဲ့တည်းမဟုတ်ဘူးအပြင်ကားပေါ့လေမီဒီယာရောဝိုင်းပြီးပြောပြီးဝိုင်းပြီးလှုပ်ဖို့တော့အများကြီးလိုနေတယ်အဲ့တော့ဒီအချိန်ကအချိန်ကောင်းတစ်ခုလို့ကျွန်တော်ကတော့ဟိုတစ်ဖက်ကမြင်တယ်ဘာကြောင့်လို့ဆိုဒီလိုဒါလို့လှုပ်လာတဲ့အခြေအနေမျိုးမှာကျွန်တော်တို့ကလိုချင်တဲ့လမ်းကြောင်းပေါ်ကိုတည့်ပြီးလှုပ်လို့ရှိရင်ဒီတင်းခံနေတဲ့လူတွေရှုပ်ချံလို့လူတွေအကွက်ခံတဲ့လူတွေအတွက်ကတော့အားနည်းရှိသွားမှာဖြစ်တဲ့တွေ့ကျွန်တော်တို့တွေ့တာဒီလူတို့နဲ့အတူဒါကမီဒီယာကိုအားကိုးပြီးတော့လူမှုဖွဲ့စည်းတွေအားကိုးပြီးတော့အားယူပြီးတော့ဝိုင်းလို့ပို့တင်းတဲ့အချိန်ဖြစ်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ဒီဟိုပြီးခဲ့တဲ့အခုပေါ့နော်ဒီဒီလာထဲမှာပဲအခုနိုမလာ18နှစ်လောက်ကတုန်းကတမရောလွတ်တော်ကိုယ်စားလှယ်တွေကတမရကိုစားပြုတဲ့လွတ်တော်ကိုယ်စားလှယ်တွေကဒီ436အခြေခံဥပဒေပြင်ဆင်ရေးအတွက်ကိုတမရအနေနဲ့ကသူတို့ရဲ့အခမ်းကဏ္ဍကိုသူတို့ရဲ့ယက်တိချက်ကိုမပြောင်းနိုင်ဘူးသူတို့မပြင်ဘူးဆိုတဲ့စကားပြောထားတော့အဲ့ဒီစကားကိုအခြေခံပြီးတော့အခုတခါဖွဲ့စည်းပုံဥပဒေကိုပြင်ဆင်ဖို့အတွက်ဆန္ဒခံယူပွဲလုပ်မယ်တရားကိုပြင်ဆင်ရေးအတွက်ဆွေးနွေးနေတယ်ဆိုတော့တခါဘယ်လိုကြောင့်ဒီလိုဒီအခြေအနေတွေဖြစ်လာလဲဆိုပြီးတော့လူတွေကပြောကြဆိုကြဝေဖန်ကြတာပါအဲ့တော့ဦးသိန်းသားဦးအနေနဲ့ရောခင်ဗျဒီကျွန်တော်တို့ဥပဒေပညာရှင်တယောက်အနေနဲ့ဒီအပေါ်မှာဘယ်လိုမြင်လဲခင်ဗျပြောပါဦးကြားပါဟုတ်ကဲ့
ဒီကိစ္စကတော့ကျွန်တော်တို့အစိုးရကြီးကကျွန်တော်တို့ဘက်ကရည်ရည်ချက်ကတော့ဒီပြည်သူ့ရှေ့ဦးရေပြဿနာဟာဟိုဥပဒေပြဿနာမဟုတ်ဘူးကြားဒါနိုင်ငံရေးပြဿနာလို့ကျွန်တော်တို့ယူဆအဲ့တော့ဒီဖွဲ့စည်းပုံကြံဦးရေပြင်မှုကိစ္စကိုစွတ်တော်ထဲမှာဘယ်အနည်းငယ်မှမလုပ်နိုင်ပါဘူးအဲ့တော့ကြာတန်းချက်တွေရဒါပြင်လို့မရအောင်လုပ်ထားတယ်ကျွန်တော်တို့ဒီခုနဒီလိုတော့ကိုယ်စားလှယ်က20ရာနှုန်းကျော်ကကျင်လာတဲ့အဲ့ဒီအုပ်ရေးချမ်းကိုဘယ်ပေးရမှာကရွေးချယ်ပြင်ရောက်ခါတဲ့ကိုယ်စားလှယ်အားလုံးကသဘောတူလို့ရှိရင်85ရာနှုန်းပြည့်တယ်။အဲ့ဒီ plus ကျမတော်ကတမင်းပါမှကျွန်တော်တို့ရမှာပေါ့နော်။ဒါက referendum ကိုသွားမှာဆိုတော့ဘယ်နည်းနဲ့မှပြင်လို့မရအောင်လုပ်ထားတာဖြစ်ပါတယ်။နောက်ပြီးတော့ဒီဒုရုဇနာခံယူပွဲမှာလည်းပဲဒီဘယ်ပေးခွင့်ရှိသူအားလုံးရဲ့ထက်ဝဲကျော်လို့ပြောထားတာ ਉਹ အဲ့တော့ကြမဲပြီးသူထွက်ပါမဟုတ်ဘူးအဲ့တော့ဒါကကျွန်တော်တင်ပါတယ်ကဘာဝမှာတခုတည်းသောဖွဲ့စည်းပုံဖြစ်ပါလိမ့်မယ်ဘယ်နည်းနဲ့မှကျင်းလို့မရအောင်လုပ်ထားတာဖြစ်တော့ဒီပြဿနာကကျွန်တော်တို့တခြားအောင်ညှက်တည်ခဲ့တယ်လွတ်တော်ထဲမှာဘယ်နည်းနဲ့မှမရှင်းနိုင်ပါဘူးဒါဟာနိုင်ငံရေးနည်းရာတွဲဆုံဆွေးနွေးမှရမယ်ဒါကျွန်တော်ဖြစ်ဖြစ်ဖြစ်ငွေစုသုံးသပ်ချက်အကောင့်ထဲဖွဲ့စည်းကော်မတီမှာလည်းကျွန်တော်တို့ပါဝင်ပါတယ်ညီမလေးဆီနေကကိုယ်လည်းကျွန်တော်တို့ဒီဘဝနေပြီးတော့တော့တသမစက်တစိုက်မှမှညှက်တည်လာတာ all inclusive ပေါ့ဗျာအဲ့ဒါမျိုးကတစ်ဆင့်တွဲဆုံဆွေးနွေးမယ်ဒီလိုနည်းနဲ့ပဲရှင်းနိုင်မယ်အဲ့တော့အခုကတော့ဆရာဦးတင်ပြပြောတယ်ပဲရုပ်ထွေးရောင်းအောင်ကြီးကအမျိုးမျိုးလုပ်နေကြတာပေါ့ဗျာအမျိုးမျိုးတွေဖြစ်ပြနေတယ်ဒီဖွဲ့စည်းပုံပြင်မယ်ဆိုတဲ့ကိစ္စအပေါ်မှာဆရာနဲ့ကြားပြကိစ္စတွေပေါ်ပေါက်ပြီးပြဿနာတက်နေချင်းအဲ့တော့ပြင်မယ်မပြင်ဘူးဆိုတဲ့အခါတော့မတခါဒီဟာလာပြီးဒီလိုဇာတ်လမ်းကြီးလာဖြစ်တယ်အဲ့တော့အဲ့မှာပဲကျွန်တော်တို့ကဘာတော့တွားတွေ့လဲဆိုတော့လွန်ခဲ့တဲ့နှစ်ရက်လောက်ကပကူကြည့်လို့တော့ကုသလေပေါ့နော်ကြံ့ခံရေးပါတီကနေပြင်လိုက်တဲ့အကြီး6ကြီးဆိုပြီးတင်တာဒါကျွန်တော်ထင်တယ်ဗျအဲ့ဒါကခိုင်လုံးနဲ့အကြောင်းပြချက်ဖြစ်တယ်။ကောင်းတယ်ကျွန်တော်ထင်တယ်။ အဲ့ဒီနည်းနဲ့ပဲဖြည့်ဆည်းနိုင်လိမ့်မယ်ဒီလွတ်တော်ထဲမှာဒီ process line သွားတာမသွား process line သွားတယ်ကျွန်တော်တို့မရပါဘူးဘယ်နည်းနဲ့မှမဖြစ်နိုင်ဘူးလက်ရှိဖြစ်နေတဲ့အနေအထားတွေမှာတတ်မတော်ကမပြေနိုင်ဘူးတော့ဒီဘက်တရားပြင်းနေတယ်အဲ့တော့ဒီပြည်ကြံတဲ့လူလူကပြင်းနေတယ်တန်ခိုင်ကြီးကလည်းဒီတန်ခိုင်ကြီးပါတီအနေနဲ့ပြောရတယ်ဗျဒီဟာပြင်းမှုသူတို့ဥဆုံးစတင်ပြီးတော့အစိုးတင်နေတာပဲလွတ်တော်မှာတင်နေတာဖြစ်တယ်အဲ့ခေါင်းဆောင်တွေကလည်းပြောနေတယ်ဆိုတော့သူတို့ပြောတာကျွန်တော်တဘာဝကြတယ်လို့ထင်တယ်ဗျာဒီကျွန်တော်တို့သမ္မတအကြီးဦးသိန်းစိန်ရဲ့ကျွန်တော်အမျိုးသားညီမျိုးပွဲချုပ်ကတော်အောင်ဆန်းစုကြည်ရဲ့ကာကွယ်ရေးဦးစီးချုပ်ရဲ့လွှတ်တော်စပီကာ၂ယောက်ရဲ့တိုင်းနာကိုယ်စားလှယ်တယောက်တိုင်းနာတွေတော့ပါမှဖြစ်နေဗျာ။ငါတို့ချန်ထားလို့တော့မရဘူးကိုယ်စားလှယ်တယောက်အဲ့ဒီလို၆ပွင့်ဆိုင်တွေ့ဆုံဆွေးနွေးပြီးတော့ဒီကိစ္စအဖြေရှာတာကိုယ်တဘာဝကြတယ်လို့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့ဒီအခုကြီး၆ကြီးခေါင်းဆောင်၆ယောက်ဆွေးနွေးမယ်ဆိုတဲ့ကိစ္စကတော့ဒါပထမခြိလှမ်းတစ်ခုပဲရှိသေးတော့ချက်ချင်းလန့်ငင်းတော့အဖြေတော့ထွက်လာအောင်မှာမဟုတ်ဘူးပေါ့။ဒီရာထဲမှာပဲအခုတော်မှဒီတိုင်းရင်သားအားလုံးကိုကိုစားပြုတဲ့ကိုစလဲတယောက်ထဲ့သွင်းပြီးတော့တဲရောက်ဖို့လို့စီစဉ်နေဆိုတဲ့ကိစ္စမှာတချို့တွေကဘာဖြစ်လို့တိုင်းရင်သားကိုစလဲတယောက်ထဲပါတာလဲဆိုပြီးတော့ပြောလာတာလည်းရှိတယ်အစကတော့တိုင်းရင်သားကိုစလဲဆိုတာဒီတန်းမှာစီရင်တော်မှမဝင်ခဲ့ဘူးအဲ့တော့ဘယ်လိုပဲဖြစ်ဖြစ်လူတွေကလည်းပဲနေတော့စိတ်ရှိလက်ရှိနေတော့ကြည့်ဖို့တော့လည်းလိုမှာပေါ့နော်ဒီအရေးကြီးတာကမှန်ကန်တဲ့လမ်းကြောင်းပေါ်မှာတစင်ချင်းတလှမ်းချင်းနဲ့သွားနေပြီဆိုလို့ရှိရင်တော့ဒါဝန်သားစရာဖြစ်မှာပေါ့ကဲအဲ့တော့ဒီပြင်ဆင်ရေးကိစ္စကိုဘယ်လိုအလားအလာတွေရှိလာမလဲဆိုတာလူတွေသိချင်နေကြတာပေါ့ဗျာအဲ့တော့ဆက်ပြီးတော့ဆွေးနွေးပါအောင်ခင်ဗျာဥက္ကုဏ္ဏီပြောပါအောင်လား
ဟုတ်ကဲ့ဥက္ကမောင်ကြီးကျွန်တော်နည်းနည်းလေးဒီမှာချိတ်ဆက်ပြီးပြောချင်တာဆရာဦးတင့်ဆွေပြောတဲ့အထဲမှာကြီးမားတဲ့အကြံတစ်ခုခုရှိမယ်လို့သူယူဆတယ်လို့ပြောတယ်ဗျာ
ဟုတ်ကဲ့
အဲ့ဒါကျွန်တော်တို့စိတ်ဝင်စားစရာအကောင်းနေတယ်အဲနောက်တစ်ခါကိုသိန်းသားဦးကပြောတယ်ဒါဟာဥပဒေပြဿနာတဲ့နိုင်ငံရေးပြဿနာလို့ပြောရမယ်တဲ့ဒီဖွဲ့စည်းပုံချင်အဥပဒေပြန်စင်ရပါလို့ဆိုတော့ဥပဒေလမ်းကြောင်းအရာပြင်မယ်ဆိုရင်မဖြစ်နိုင်ဘူးအဲ့တော့နိုင်ငံရေးလမ်းကြောင်းအရာပဲသွားရမယ်အဲသူကဒီလိုပြောပါတယ်ကျွန်တော်အဲ့ဒီနှစ်ခုစလုံးကိုထောက်ခံပါတယ်အဲ့တော့အဲ့ဒီမှာဥက္ကမောင်ကြီးကပြောသွားတယ်တမတော်သားကိုယ်စားလှယ်တွေကမပြင်မှုပြောနေတယ်ဖွဲ့စည်းပုံဒီ436ကိုဟာပြင်မယ်နည်းနည်းလေးရှုပ်ရှုပ်ထွေးထွေးဖြစ်နေတယ်လို့ပြောတော့ကျွန်တော်အဲ့ဒါလေးကိုပြန်ပြီးတော့အားလုံးပြစ်သက်လဲသတိပြုမိအောင်ကောက်ပြကြတယ်ဟုတ်ကဲ့
ခင်ဗျာအ
ဲ့တော့တမတော်သားကိုယ်စားလှယ်တွေကပြင်းပြင်းထန်ထန်436ကိုမပြင်ဘူးလို့ဆွေးနွေးနေတဲ့အချိန်မှာပဲပြုံးစုဥရွှေမန်းကနေပြီးတော့တခုပြောလိုက်တယ်အဲ့ဒါဘာလို့ဆိုတော့သမရကြီးကိုသူကမြေတားရက်ခံလိုက်တာသမရကြီးကကာကွယ်ရေးဦးစီးချုပ်အပေါ်မှာဩဇာရှိပါတယ်တဲ့အဲ့တော့အဲ့ဒါနည်းနည်းလေးဒီတမတော်သားကိုယ်စားလှယ်တွေဒီလိုကန့်ကွက်နေတာကိုနည်းနည်းဟလာဟိုမကန့်ကွက်စေချင်တဲ့သဘောနဲ့တူပါတယ်ဗျာဟိုအသေးစိတ်တော့မပါဘူးတိုးတော့သူကဒီသမရကြီးကနေကာကွယ်ရေးဦးစီးချုပ်ကိုနည်းနည်းပြောဆိုပေးဖို့ဆိုတဲ့သဘောမျိုးပြောလိုက်တယ်ခင်ဗျအဲ့ဒါလို့ပြောလိုက်တဲ့ဟာကိုကံကွေးဦးစီးချုပ်ကလည်းညင်းတယ်နော်အဲ့ဒါ VOE ဦးတန်းလွင်ထွန်းနဲ့ဂျူးတဲ့အင်တာဗျူးတွေမှာဒါတွေအကုန်လုံးပါတယ်သမရကြီးကဒါသူ့အလုပ်မဟုတ်ဘူးဖွဲ့စည်းပုံချင်အုပ်ကြီးပြင်ဆင်ရတာလွတ်တော်ရဲ့အလုပ်ဆိုပြီးတော့သူကပြောတယ်သူ့အနေနဲ့ကံကွေးဦးစီးချုပ်ကိုပြောပေးဖို့လည်းပဲဒါသူမလုပ်နိုင်တဲ့ကိစ္စဆိုပြီးတော့သူကပြောတယ်ပေါ့ဗျာအဲ့တော့အခြေအနေကဘာဖြစ်သွားသလဲဆိုတော့တမတော်သားကိုယ်စားလှယ်တွေကတင်းတင်းမာမာနဲ့မပြေညင်ဘူးလို့ပြောနေတယ်အဲ့ဒီဟာကိုဖိအားပေးပြီးတော့တမတော်သားကိုယ်စားလှယ်တွေဘက်ကနည်းနည်းလေးရှော့ပေးဖို့အတွက်ကိုဥရွှေမန်းကကြိုးစားတော့လည်းပဲညင်းတဲ့သဘောတွေသူကပြောလိုက်တယ်အဲ့တော့အဲ့ဒါလို့ပြောလိုက်တဲ့အချိန်မှာပြုံးစုအခုဒီအရေးကြီးအဆိုကိုတင်လိုက်တယ်အဲ့ဒါဘာလို့ဆိုခုနကကြီး6ကြီးကျွန်တော်တို့တွေ့ပြီးတော့မှဒါဆွေးနွေးဖို့ဒီဖွဲ့စည်းပုံချင်ဥပဒေပြင်ဆင်ရေးဆိုတော့ဒါဟာတော်တော်လေးထူးခြားသွားပြီအဲ့ဒါဒါဥရှင်မလုပ်လုပ်လိုက်တာပဲဒါပြည်တော်စုလွတ်တော်ဘက်ကလုပ်တယ်ဆိုတော့အဲ့တော့ဟိုဘက်ကတမတော်ဘက်ကနေမပြင်းညင်တဲ့အခြေအနေမျိုးမှာမပြင်းရင်မဖြစ်ဘူးပြင်မှဖြစ်မယ်မပြင်းလို့ရှိရင်ကျွန်တော်တို့ရဲ့ဒီဖွဲ့စည်းပုံချင်ဥပဒေပြင်ဆင်ရေးကိစ္စမအောင်မြင်ရင်နောက်ဆက်တွဲကျွန်တော်တို့ဒီနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်လာနိုင်တယ်ဆိုတဲ့ဟာကိုဥရွှေမန်းကအကဲဖမ်းမိတဲ့အတွက်ဘာပဲဖြစ်ဖြစ်တနည်းနည်းနဲ့ညှိနှိုင်းဆွေးနွေးပြီးတော့ပြေလည်တဲ့နည်းဖြစ်အောင်ဆိုပြီးတော့ဒီကြီး6ကြီးကိုဖန်တီးလိုက်တယ်လို့ကျွန်တော်တို့ကတော့ထင်ပါတယ်အဲ့တော့ဒီကြီး6ကြီးဟာတကယ်တော့ဒီဖွဲ့စည်းပုံချင်ဥပဒေပြင်ဆင်ရေးဒါကျွန်တော်အစပဲဖြစ်မယ်ဒီကနေကျွန်တော်တို့တစ်ဆင့်တစ်ဆင့်သွားရမယ်ဘာဖြစ်လို့တော့ဆိုတော့ခုနကဥသိန်းသားဦးပြောတာတစ်ချက်ပဲရှိသေးတယ်436နဲ့ပြင်လို့မရအောင်ပိတ်ထားတာတကယ်လို့ပြင်လို့ရတယ်ဆိုရင်တော့တုံလုံးလို့ပြင်ရမှာကျွန်တော်တို့ကဓာကြီးကိုဘလောက်အချိန်ယူပြီးတော့ပြင်သွားမလဲနောက်တစ်ခါပြည်သူ့ဆန္ဒခံယူပွဲဆိုတာဟာတစ်ခုပဲလုပ်လို့ရမယ်နှစ်ခုသုံးခုဆိုလို့ရှိရင်တော့ပြည်သူ့ဆန္ဒခံယူပွဲနှစ်ချိန်သုံးချိန်လောက်ရလိမ့်မယ်ဆိုတော့ဒီပြင်ဆင်ရေးလမ်းကြောင်းနဲ့သွားရင်အလွန်အမင်းကြတဲ့အခါကျတော့ပြင်ဆင်ရေးလမ်းကြောင်းကိုဥပဒေလမ်းကြောင်းအတိုင်းမသွားဘဲနဲ့နိုင်ငံရေးလမ်းကြောင်းနဲ့မြန်အောင်ကြံဖန်မယ်ဆိုရင်ဖြစ်တယ်ဘာဖြစ်လို့လို့ဆိုတော့နိုင်ငံရေးလမ်းကြောင်းဆိုတာဥပဒေလမ်းကြောင်းနဲ့မြင့်တယ်နိုင်ငံရေးလမ်းကြောင်းကနေဖွဲ့စည်းပုံအသစ်ရေးမယ်ဆိုရင်တော့ရေးလို့ရတယ်ပေါ့ဗျာအဲ့တော့ဒီနိုင်ငံရေးလမ်းကြောင်းပေါ်ကိုတက်လာတာဟာကျွန်တော်တို့ကကြိုက်ပါတယ်ဘာဖြစ်လို့လို့ဆိုတော့ဒီဖွဲ့စည်းပုံအခြေခံဥပဒေရဲ့မူလတတိကိုကဘယ်ကနေပေါ်လာတာလဲဆိုတော့အမျိုးသားညီလာခံကပေါ်လာတာကျွန်တော်တို့ဟို59ဥပဒေလို့ကျွန်တော်တို့ရွေးကောက်ပွဲကနေ Constituent Assembly လို့တိုင်းပြည်ပြည်လွှတ်တော်ကနေတစင်ရေးဆွဲတာမဟုတ်ဘူး comedy to who for beer, any comedy any ye be of Bidus and I can well load a dinine at deep Utaras or deep for zero, a loe cuzone, a simple zo pinjin, a miazo pinjin, a lofo nilanga, two nila dime bianloame, muin la de lanjao dime. A new that nilanga taku, a lame yam jampoet, a yellow setaga urekuzle modo, alo to have to get pangane kuzle de lame, a chingala tente bimbia. Hobby di fuzzy when you had democracy sanone menu, you were a camaro down with democracy sanone, neither fuzzy one who would ye be us to be low by Anna Billa. But if I got general chain, you be low, my time be a chain, and Yamia San General Lomebia. Piloshin Ruru Chabia like me. Being Ruru at the Voja Majas or General Pizu Sanaka were low like me. You are the Voja resolution that Bibi Bibia. Pama, Lolo, Mayazia, Jao Mishibo, who do not do a process got Alunanga Ilan Yome. There are not so Pizu Soka Chesu, Pizu Alodo, a Tema Shibia.
ตาอารมณ์ละขันပြီးတော့มาလာမယ်ယူကောက်ပွဲဒီလိုသွားလိုက်လို့ရှိရင်လည်းဖြစ်ပါတယ်အဓိကကတော့လှုပ်ချင်မှုလိုတာပေါ့ဗျာဒီလိုလှုပ်ချင်လာအောင်လည်းပြည်သူလူထုဘက်ကလိုအပ်ရပြီးအပေးဖို့တော့လိုတာပေါ့ဗျာကဲဆရာဦးတင်းဆိုရောပဲလို့သဘောရတယ်ခင်ဗျဟုတ်ကဲ့ခင်ဗျကျွန်တော်မြင်တာကလက်ရှိဖွဲ့စည်းပုံအခြေခံဥပဒေအရဖွဲ့စည်းပုံပြင်ဖို့လွတ်တော်တယ်မှာဆိုတာခြားထားတယ်ဒီချက်ကိုလည် စားတယ်။အဲ့တော့ဒီ possible ယူကိုနေရှင်းပြတယ်လို့ဟိုဖြစ်လာတဲ့အကြောင်းရင်းကလည်းခုနအတိုင်းပေါ့လေ။အဲ့တော့နိုင်ငံရေးနည်းကိုသွားဖို့အတွက်အခုအပွင့်6ပွင့်ဆိုတဲ့လမ်းပွင့်လာသလားလို့တော့ကျွန်တော်ကနည်းနည်းအားတက်မိတယ်ခင်ဗျာ။ဒါဒီလာမဲ့ဆွေနေဝဲအကိုလမ်းဖွင့်ပေးတယ်ပဲဆိုပါစို့ပေါ့လေတရားဝင်လမ်းဖွင့်ပေးတယ်ဆိုတော့ကြံ့ခိုင်ပုံမျိုးပါတီရဲ့အဆိုဒီအဆိုကလည်းပါတီဆုံးဖြတ်ချက်အရာဖြစ်လာတဲ့အဆိုဆိုတဲ့အချက်ကလည်းအရေးကြီးတယ်ဒီအတွက်ကျွန်တော်ကျေးဇူးတင်တယ်သို့တော့ຢာဒီဖြစ်လာစီဖို့တွန်းအားဆွဲအားဖိအားဆိုတာတွေကတော့ဒါပြည်သူလူတွေရဲ့ငါးသန်းလို့ပြီးငါးသန်းကျော်တော့ပြည်သူလူလူလည်းပါတယ်အဲ့ဒါလေးလည်းပါတယ်လားချစ်စစ်မျိုးဆက်သတ်သဖြင့်အဲ့မီဒီယာရောဒီလူမှုဖွယ်စီရောအကုန်ပါတယ်ဒါတွေကိုဒါတွေကပုံပြီးကျေးဇူးတင်ရမှာပေါ့လေအဲ့ဒီနည်းနဲ့ကျွန်တော်ဆက်သွားစရာဒီဖက်ချီလာတဲ့သဘောပဲခင်ဗျအခု6ပွင့်အစွန်းနေဘက်ကအဲ့လမ်းလေးတစ်ခုပွင့်လာတယ်အဲ့ဒီအစွန်းနေဘက်လည်းတစ်ခါနဲ့လည်းမပြီးဘူးဘယ်လောက်ထိတာသွားမလဲကျွန်တော်တို့ကမသိသေးဘူးဆိုတော့တရားတွေကိုတာသွားအောင်ဖြစ်ချင်အောင်ဖြစ်လာဖြစ်စေချင်တာဖြစ်လာအောင်ဖြစ်စေချင်တာဆိုတာအလုံးကောင်းတဲ့ဟာပေါ့လေကျွန်တော်တို့ဒီတဲ့မကောင်းတမတော်တော်လည်းကောင်းကျန်တဲ့ပါတီတွေရောအဲဒါရီအပါဝင်အစဉ်ပြေဆုံးဟာပေါ့ကျွန်တော်တို့ဟိုအရရင်ဆုံးဟာတော့ရကောင်းမှရမှာဖြစ်ပြီလို့ကောင်းဆုံးဖြစ်နိုင်အောင်ကျွန်တော်တွန်းအားတွေဆွဲအားတွေဖြီးအားတွေနဲ့အာကျွန်တော်လှုပ်ရဖို့ဖွင့်လန်းတစ်ခုတော့ပွင့်လာတယ်အဲ့ဒီအတွက်ကျွန်တော်တို့ဟိုခရောင်းတစ်ခါထပ်ကျဲရမယ်နေသားရောက်နေတယ်လို့တော့ကျွန်တော်မြင်တယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဦးသိန်းသားဦးပါခင်ဗျာပြောပါအောင်အခုရှေ့ရဆွေးနွေးသွားတဲ့ပုံမှာဘယ်လိုထင်လဲခင်ဗျာ
ဟုတ်ကျွန်တော်တို့ဆရာခင်ဗျာတို့တို့တော်တာကောင်းပါလေကျွန်တော်တို့ဘက်ကတော့ခုနပြောတယ်လို့ပြောပါတော့ဒီတိုင်းပြည်အကျိုးကိုမျှော်ကိုးသိချင်တာပေါ့ဗျာတစုတစ်ဖွဲ့တပါကုတရန်စားခေါင်းစားရေးအတွက်အကြောက်အကံပေါ့ဗျာဟိုလုတ်တဲ့အချိန်မဟုတ်တော့ဘူးတိုင်းပြည်ကကျွန်တော်တို့ဒီအမျိုးသားနိုင်ငံရေးဦးဆောင်ခန့်ခါနာနေပြီးတော့တမတော်1962ကလေးကခေါင်းဆောင်လာလိုက်တာဒီနေ့ဘယ်ဘဝရောက်သွားပြီလဲဘယ်အဆင့်ရှိသလဲမပြည်သူတွေဘယ်လိုနေကြရသလဲဒီအချက်ပေါ်မှာယူယူသားသားပေါ့ဗျာအာပြည်သူတမတော်ဆိုတဲ့ဆောင်မုန်းတဲ့သူပြည်သူအကျိုးစီးပွားမျှော်ကိုးပြီးတော့လုပ်တဲ့နယ်တစ်ဖက်ကလည်းပြန်လည်လေးစားတဲ့နယ်တို့ရတယ်ပဲဒီကြံတဲ့အင်အားစုကြီးအကုန်လုံးကလည်းဆိုမျိုးသားပြန်တဲ့တင်ညာကြီးအလံတော်အောက်မှာဟိုဖြစ်ခဲ့တာတွေကိုကျွန်တော်တို့မမေ့တော့လည်းပဲကျွန်တော်တို့ဒီခွန်းလွန်နိုင်ပြီးတော့ဗျာဆက်သွားဖို့လက်တွဲဖို့တစ်ဆင့်ပြီးတစ်ဆင့်သွားဖို့ရှိပါတယ်အဲ့တော့အပြန်လည်လေးစားကြမှာပေါ့ခင်ဗျတစ်ဖက်ကလည်းကျွန်တော်တို့ဗမာပြည်ပြည်သူလူထုဆိုတာဒီမိုးပက်မုန်တိုင်းကြမှာမှတ်ချက်တင်ပြီးသားပါကျွန်တော်1988တုန်းကလူသူ2000ကလူသူမဟုတ်တော့ဘူးနိုင်ငံကအနေထားတွေလည်းကြောင်းလဲနေပြီမလေးချင်းကြိုးတောင်းထားတဲ့ကျွန်တော်တို့ဗမာပြည်မှာနိုင်ငံရေးဘက်ကအတိုက်ခံတဲ့အနေနဲ့ပြောရမယ်ဆိုတော့အင်မတန်အားကောင်းတဲ့ကျွန်တော်တို့ခေါင်းဆောင်တယောက်ရှိတယ်ငါလူသူကြီးတစ်ခုတခဲနဲ့တောက်ခံထားတယ်နောက်နိုင်ငံကြီးရုပ်ောက်ပွဲနိုင်ငံထားတဲ့90ရုပ်ောက်ပွဲနဲ့နိုင်ငံကြီးပါတီတရားရှိတယ်လေးချင်းကြိုးတောင်းထားတဲ့ဒီလာတွေအများကြီးပါကျွန်တော်တို့ထောင်နေအချိန်ရင်ကြနောက်လူထုတိုက်ပွဲတွေပါဝင်ခဲ့တဲ့လူကြီးရှိတယ်အတိုင်းပြည်လူထုကလည်းအခြေရန်နိုးကြနေတာအတန်းအချိန်နဲ့မတူပါဘူးအဲ့ဒီအနေအားပေါ်မှာကျွန်တော်တို့တန်းကြီးကိုသွေးတဲ့တန်ယူတူချောင်းထိရတယ်ကျွန်တော်မဖြစ်ချင်ဘူးလမ်းပေါ်လည်းကျွန်တော်တို့မရောက်ရှိချင်ပါဘူးအဲ့တော့ကျွန်တော်တို့88ကတင်ခဲ့တဲ့ဒီမိုကရေစီငြိမ်းချမ်းရေးနဲ့အမျိုးသားပြည်စည်းနေအလံအောက်ပါပဲတိုင်းသားပြည်သူအသီးသီးနဲ့လည်းကျွန်တော်တို့ချစ်ချစ်ကြည်ကြည်ငြိမ်းချမ်းနေရင်လည်းတက်မတော်နဲ့လည်းကျွန်တော်တန်းပြည်တိဆောက်မှာပူပေါင်းပါဝင်ချင်ပါတယ်အဲ့ဒီအပေါ်မှာအပြန်အလှန်နားလည်အပြန်အလှန်လေးထားမှုနဲ့ဒီအမျိုးသားပြည်နယ်စည်းနေရေးတိဆောက်ပြီးတော့ဆက်သွားနိုင်လိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ကျွန်တော်တို့ကတော့လူလူကတာလူလူအင်အားနဲ့လူလူရဲ့ညီညွတ်မှုခေါင်းဆောင်တွေရဲ့ညီညွတ်မှုကြတာကိုတို့မယ်လို့ကျွန်တော်စားတယ်
ဟုတ်ကဲ့ကျွန်တော်တို့အချင်းရလည်းနည်းနေပါခင်ဗျအဲ့တော့ နေကုန်းကျောင်းအနေနဲ့ဖြည့်ဆွဲပြောစရာရှိလို့ရှိရင်ဥက္ကုဏီတူတူတုတ်တုတ်ကလေးနဲ့တကြောပါခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့ဟိုဆရာဦးတင့်ဆွေပြောတဲ့တော့အဆွဲအဖိအားဆိုတဲ့စကားလေးကျွန်တော်ရင်ထဲနည်းနည်းလေးထိနေတယ်ဗျာ။အဲ့ဒါဘာလို့ဆိုတော့အခုဒီကြီး6ကြီးလမ်းစာလေးပေါ်လာပြီ။အဲ့ဒီကြီး6ကြီးကနေပြီးတော့ဥပမာသမရဆိုရင်လည်းသူဟာတိုင်းပြည်အကြီးအကဲတာဝန်ကိုယူထားတဲ့အတွက်ခုနကတရားဝင်ကျွန်တော်တို့ငါးသန်းလက်မှတ်ထိုးထားတဲ့ဟာကိုသတိပြုပြီးတော့ပေါ့ဗျာတစ်ချက်ကာကွယ်ရေးဥစ္စာဆိုတာဟာလည်းပဲလောလောဆယ်မှာကျွန်တော်တို့တိုင်းပြည်မှာအုပ်ချုပ်ရေးအာဏာမှာဥပဒေပြုအာဏာမှာကနေရာတော်တော်များများမှာပါဝင်နေပြီးတော့ဩဇာလည်းရှိတဲ့အတွက်လွန်ခဲ့တဲ့နှစ်ပေါင်းများစွာအတွင်းကျွန်တော်တို့တိုင်းပြည်သလိုနှိမ်ပါသွားတာဆင်းရဲသွားတာဟာဒီစစ်တပ်မှာတာဝန်အတော်အတန်ရှိတယ်ဆိုတဲ့အချက်ကိုသဘောပေါက်ပြီးတော့အခုသူကာကွယ်ရေးဥစ္စာအနေနဲ့တာဝန်ယူရတဲ့အချိန်မျိုးမှာအဲ့ဒီအရင်ကအမှားမျိုးတွေကိုအများဆုံးကျွန်တော်တို့ဒီလွတ်မြောက်အောင်ဆိုတဲ့ဒီအသည့်မျိုးနဲ့အဲကျန်တဲ့ပုံကူပြအားလုံးလည်းပဲတိုက်ပြည့်ရဲ့အကျိုးကိုထောက်ထားပြီးတော့ပါဒီဖွဲ့စည်းပုံအခြေအဥပဒေကိုဒီမိုကရေစီစံနှုန်းနဲ့ညီတဲ့ဖွဲ့စည်းပုံအခြေအဥပဒေတစ်ခုပေါ်လာအောင်ဆွေးနွေးစီခြင်းလေဗျာဒါကျွန်တော်ပြည်သူတယောက်အနေနဲ့စံတာအဲ့ဒီလိုတို့ဆွေးနွေးဖြစ်အောင်လည်းပဲခုနကဆရာဦးတင့်ဆွေပြောသလိုကျွန်တော်တို့ပြည်သူတွေအားလုံးကကျွန်တော်တို့စံတာတွေကိုပုံစံမျိုးစုံနဲ့ထုတ်ဖော်ပြီးတော့မှစံတာပြတဲ့နည်းနဲ့ဖြစ်စေမီဒီယာတွေကနေတဆင့်ဖြစ်စေဆွေးနွေးပွဲတွေကနေတဆင့်ဖြစ်စေကြေညာချက်တွေထုတ်ပြန်လို့ဖြစ်စေပေါ့ဗျာပါတီတွေအနေနဲ့အဲ့တော့အဲ့ဒီလိုမျိုးတွန်းအားပေးသွားမယ်ဖိအားတွေပေးသွားမယ်ဆိုရင်တော့ကျွန်တော်ထင်ပါတယ်ဖွဲ့စည်းပုံချင်အုပ်တွေပြုပြင်ပြောင်းလဲရေးလမ်းကြောင်းပံပြန်ရောက်လာလိမ့်မယ်လို့တော့ထင်ပါတယ်ခင်ဗျာ
ဟုတ်ပါပြီခင်ဗျာကဲဆရာဦးတင့်ဆွေရောခင်ဗျာညီကောင်းကျုပ်စကားလေးတခုပြောပါဦး
ဟုတ်ကဲ့ခင်ဗျာဒီ6ပွင့်ဆိုင်ဆွေးနွေးရေးခလာ6ဆိုတဲ့ခါတော့ကျွန်တော်တို့ပမာထုံးဆိုင်ရကျွန်တော်တို့ဟိုတိတ်တော့ဟိုအထာကောက်တိတ်မကြိုက်ဘူး6 6တော့ပေါ့သို့တော်လည်း6လို့ AA ဆိုလို့ AA ဒီလူလူအတွက်ကတော့2015အတွက်စိတ်ကြီးရတဲ့ဟလာဆွေးနွေးပွဲဖြစ်တင်တယ်လို့ကျွန်တော်ယူဆရှိပါတယ်ဆွေးနွေးတဲ့ခါမှာလည်းလွတ်တော်တဲ့ဖပြောတဲ့စကားမျိုးတွေလို့ဟိတ်တယ်ဟန်နေတယ်နဲ့မဟုတ်ဖဲနဲ့ဟလာလူလူဖြစ်ဖြစ်မီဒီယာကမသိရရင်နေပါစီသို့တော်တိတ်တိတ်နဲ့ဟလာအရေးကြီးတဲ့စကားတွေအဲ့6ဦးကနေပြောကြပါပြောပြီးထုတ်ပေးတဲ့ချိန်မှာပြေးကြပါအဲ့အတွက်လည်းပြည်သူလူထုဟာစိတ်ရှိလက်ရှိနဲ့စောင့်နေကြလိမ့်မယ်သို့တော့ထိုင်စောင့်နေမှာမဟုတ်ပဲခုနကျွန်တော်တို့ပြောသလိုကျွန်တော်တို့ဘက်တွေပြည်သူလူထုဘက်တွေမီဒီယာတွေလူလူလူမှုဖွယ်စီတွေတွန်းညတိုက်ကြလိမ့်မယ်တွန်းပြီးတော့အပြေးကြပါလိမ့်မယ်ဒီအတွက်အဲ့တမရောသားများတတိရှိကြပါလို့ကျွန်တော်ပြောချင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဦးသိန်းသန်းဦးရောခင်ဗျညီကောင်းချုပ်တကြောင်လှုပ်ပါအောင
်ဟုတ်ကဲ့ကျွန်တော်တို့တိုင်းကျူပြည်ကျူကိုရူသားကညင်းညွန့်နဲ့မျောကိုးပြီးတော့ဒီပုံစံကနေပြီးတော့အားလုံးပါဝင်တဲ့မျိုးသားကြီးတာကတရားကံကိုဖော်ပြုံဖြစ်နိုင်ဟိုကြိုးစားတင်တယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ရတဲ့အချိန်လည်းပဲပြည့်သွားပြီမလို့ဒီမှတ်ချက်တင်တယ်ပဲဒီနေ့ဆွေးနွေးပွဲစကားဝိုင်းကိုညီကောင်းချုပ်ပြစီခင်ဗျာအခုလိုပါဝင်ဆွေးနွေးပေးခဲ့ကြတဲ့အတွက်1990ပြည့်နှစ်ရွေးကောက်ပွဲမှာတော့အနိုင်ရခဲ့တဲ့ပလဲမြို့နယ်မဲဆန္ဒနယ်ပြည်သူ့တော်ကိုယ်စားလှယ်ဒေါက်တာတင့်ဆွေမြန်မာနိုင်ငံတရားရုံးချုပ်ရှင့်နေကြီးဥကိုအနီနဲ့မြန်မာနိုင်ငံရှင့်နေများကွန်ရက်အဖွဲ့တွဲဘက်ထွေထွေတွင်းမှုဥသိမ့်သန်းဥတို့ကိုကျေးဇူးအထူးပဲတင်ရှိကြောင်းပြောကြပါရစေတော်တာရှင်ပေါင်းလဲကိုစိတ်နှပြချမ်းမွှန်လန်းကြပါစေခင်ဗျာ